မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းသတင်းသမားတွေဖမ်းဆီးခံရထိခိုက်ဒဏ်ရာရတဲ့အပေါ်သတင်းဌာနတွေနဲ့အဖွဲ့အစည်းတွေကသတိပေးနေပါတယ်။ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းနေတာကိုသတင်းယူနေစဉ်ဖမ်းဆီးခံရတဲ့ AP သတင်းဌာနကတပ်ပုတ်ဆရာကိုသိန်းစောကိုချက်ချင်းပြန်လွှတ်ပေးဖို့ American ပြည်တော်စု Washington ခြေစိုက်အမျိုးသားသတင်းတော်အတင်းကတောင်းဆိုလိုက်ပါတယ်။ဖမ်းဆီးရယူခံရတဲ့သတင်းတော်ကိုသိန်းစောရဲ့ဘေးကင်းလုံခြုံရေးအတွက်လည်းစိုးရိမ်ကြောင်းသတင်းတော်အတင်းဥက္ကဋ္ဌလီဆာနီကိုမက်သျူးစ်နဲ့ AP သတင်းဌာနကတာဝန်ရှိသူတူဖြစ်တဲ့အန်ဂျယ်လာဂရယ်လီကီယန်တို့ကလည်းကြာသပတေးနေ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။သတင်းသမားတွေကိုတာဝန်ကိုထမ်းဆောင်နေတာကိုဖန်စီအေးအေးယူတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့အ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ VOA American အသံကလည်းမန္တလေးမြို့မှာသတင်းယူနေစဉ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့် VOA သတင်းတော်တူပါဒဏ်ရာရခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချခဲ့တာပါ။ဒီမိုကရေစီစနစ်မှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာသတင်းစီးဆင်းမှုတွေရှိရမှာဖြစ်ကြောင်းလဲ VOA ယာယီညွှန်ကြားရေးမှူးယိုလန်ဒါလိုပက်ကထုတ်ပြန်ကြေညာမှာပြောဆိုထားပါဗျ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးမြှင့်လာနေချိန်မှာသတင်းသမားတွေကိုဖမ်းဆီးအရေးယူတာပြစ်မှတ်ထားတာတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝန်းကလည်းသတိပေးထားပါဗျ။